53ခုနှစ်မြန်မာနှစ်1380ခုနှစ်ဝါဇုလကွယ်နေ့ခရစ်နှစ်2009ခုနှစ်ဇူလိုင်လ21ရက်နေ့ဘုန်းကြီးဒီမှာတရားမဟောပြတာတော်တော်တောင်ကြားသွားပြီဘလောက်ကြာအကြာကြီးပဲဟမ်တလားလောက်ရှိပြီတရုတ်ပြည်ကိုသွားတာမေလ24ရက်ကသွားတာအဲ့ဒီကလေးကဒီဘက်မဟောပြစ်သေးဘူးအဲ့တော့တလားလားနှစ်လနေပါဘာကြောင့်လဲဆိုတော့တရုတ်ပြည်ကပြန်လာတော့ဇူလိုင်လအဇွန်လ21ရက်ဒါပေမဲ့ရောက်ပြီးမကြာခင်ခင်မိသွားတော့နားနေရပြန်တယ်ဘာခင်မိသွားဖလူးခင်မိသွားတုတ်ခွေးခင်မိသွားလည်းပဲလားနာရရမယ်။ဟိုမော်ပြီလဲဒီလိုပါပဲမော်ပြီပေါ့။ဒီနေ့ကမတစ်ချိန်မဲဟောရသေးတယ်။အဲဒါနာမနာရတော့ယောဂီတွေအငီးငွေသက်သာတာပေါ့လေ။ဟမ်တရားကဝတ္ထုကြောင့်ကောင်းကောင်းမှမပါတော့ငီးငွေမှာပေါ့။ဟုတ်ကဲ့လားအာကဲဒီနေ့လဲညီငွေစရာတရားတူတူဟောရအောင်တူတူပဲဟောရအောင်ဘာကြောင့်ဆိုရှင်ဘူညီငွေသွားမဆိုတော့ဘယ်မှာမှမဟောဘူးသေးတဲ့တရားအသစ်ဟောရအောင်တရားအသစ်ဆိုတော့နာအသစ်နဲ့နာပေါ့အင်္ဂုတ္တရနိကေမှာလာတဲ့အနုသောတာသုတ်တရားဟောရဘယ်မှာမှမဟုတ်သေးဘူးအဲ့ဒါမှတူတူဟောလို့ဖြစ်သူကတော့တူရင်လည်းဖြစ်တယ်ရှည်ရင်လည်းဖြစ်တယ်ပါတဲ့ပါတုတ်တယ်သတ္တရောမေပိကဝေလောကေတန်တောတန်တောသတန်တောတံဝိဇမာနာယဟန်တို့တဲ့လောကမှာပုဂ္ဂိုလ်၄မျိုးရှိတယ်အဲ့ဒီပုဂ္ဂိုလ်၄မျိုးကဘာတွေလဲဆိုတော့အနုသောတဂာမိပုဂ္ဂိုလ်တဲ့ဝတိသောတဂာမိပုဂ္ဂိုလ်ထိတတပုဂ္ဂိုလ်တဲ့ပါရင်ကတပုဂ္ဂိုလ်၄မျိုးဘယ်နှမျိုးလဲပါတယ်ပါလိမ့်အနုသောတာဂာမိပုဂ္ဂိုလ်ပတိသောတာဂာမိပုဂ္ဂိုလ်ထိတတ္တပုဂ္ဂိုလ်ပါရင်ကတပုဂ္ဂိုလ်အနုသောတာဂာမိပုဂ္ဂိုလ်ဆိုတာတို့တို့ပြောရင်တော့ရေစုံမျောလိုက်နေတဲ့ပုဂ္ဂိုလ်ရေစုံမျောလိုက်နေတဲ့ပုဂ္ဂိုလ်ကအနုသောတာဂာမိပုဂ္ဂိုလ်ပတိသောတဂာမိပုဂ္ဂိုလ်ဆိုတာရေစံလှန်တက်နေတဲ့ပုဂ္ဂိုလ်တဲ့ရေစံကိုလှန်တက်နေတဲ့ပုဂ္ဂိုလ်တဲ့ထိတတ္တပုဂ္ဂိုလ်ဆိုတာအောက်ကျိုးတွေလွတ်ရာဌာနမှာခိုင်ခိုင်မြဲမြဲယက်တည်နေတဲ့ပုဂ္ဂိုလ်တဲ့အောက်ကျိုးတွေလွတ်ရာဌာနမှာခိုင်ခိုင်မြဲမြဲယက်တည်နေတဲ့ပုဂ္ဂိုလ်ပါရင်ကတပုဂ္ဂိုလ်ဆိုတာသံသရာရဲ့ဟိုဘကံရောက်သွားတဲ့ပုဂ္ဂိုလ်မမီလားပုဂ္ဂိုလ်ပဲနှစ်ယောက်ပါပါ อนุทอดกามีปุคคุสราเบลุหาแลปฏิทอดกามีปุคคุสราทิฏฐะปุคคุสราปาริงฑะปุคคุสราဟုတ်ကဲ့လားရေစုံမျောလိုက်တယ်ဆိုတာသံသရာရေရင်ရောမှာရေစုံမျောလိုက်တဲ့ပုဂ္ဂိုလ်တဲ့သူရှိရတော့သံသရာရေရင်ရောမှာရေစုံမျောလိုက်နေတဲ့ပုဂ္ဂိုလ်အဲ့တော့အဲ့ဒီသံသရာရေရင်ရောကြီးကဘယ်နေရာဆုံးမလို့မဆုံးတော့ရေသာလှန်တဲ့ပုဂ္ဂိုလ်ကသံသရာရေရင်ရောမှာမျောမလိုက်ပဲနဲ့ရေသာကိုလှန်တဲ့နေတဲ့ပုဂ္ဂိုလ်တဲ့ရေစုံမျောမလိုက်ဘူးရေသာလှန်တဲ့နေတဲ့ပုဂ္ဂိုလ်အဲထိတ္တပုဂ္ဂိုလ်ဆိုတော့ခုနပြောတဲ့အတိုင်းအောက်ကျိုးလွတ်ရာဌာနမှာခိုင်ခိုင်မြဲမြဲယက်တည်နေတဲ့ပုဂ္ဂိုလ်ပါရင်ကတပုဂ္ဂိုလ်ဆိုတော့သံသရာရေရင်ကြောကလွတ်သွားပြီ။ဘာကြောင့်လဲဆိုခုပကန်းရောက်သွားလို့ခုပကန်းရောက်တဲ့ပုဂ္ဂိုလ်ရေစုံမြှောက်လိုက်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုလဲလို့ဆိုတော့ယောကောစီပုဂ္ဂိုလ်ောကာမေစပဋိသံဝေပဋိသေးဝတိပါပင်စကရောတိသောပုဂ္ဂလောအနုသောတဂါမိပုဂ္ဂလောတိဝုစတိယောဂောစိတ်တစ်စုံတစ်ယောက်သောပုဂ္ဂိုလ်ဟာကာမေစကာမဂုဏ်၅ပါးအာယုန်တရားတို့ကိုလည်းပฏิသေးဝတိမိဝဲခံစား၏ပါပင်စမကောင်းမှုအကုသို့ကိုလည်းကရောတိပြု၏သောထိုပုဂ္ဂိုလ်သည်အနုသောတဂါမိတဲ့အဲဒီပုဂ္ဂိုလ်ဟာရေစုံမျောလိုက်တဲ့ပုဂ္ဂိုလ်ပဲကာမဂုဏ်တရားတွေလည်းခံစားတယ်တဲ့မကောင်းမှုအကုသိုလ်တွေလည်းပြုတယ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာရေစုံမျောလိုက်နေတဲ့ပုဂ္ဂိုလ်ပဲကာမဂုဏ်တရားဆိုတာကာမဂုဏနှစ်သက်เสียတရားအစုနှစ်သက်เสียတရားအစုဆိုတာလူတွေကနှစ်သက်เสียလို့ယူဆတဲ့အာယုံ၅ပါးအစင်းလှလာအတန်ကောင်းကောင်းအနတ်မွေမွေအရာသာကောင်းကောင်းချီတွေ့เสียနူးနူးညံ့ညံ့အဲ့ဒီဟာတွေဟာနှစ်သက်เสียတရားအစုတွေပဲတဲ့ကာမဆိုတာနှစ်သက်เสียဂုဏဆိုတာအစုကုဋ္ဌာသအနေရှိနှစ်သက်เสียတရားစုသို့သော်လည်းပဲကာမလို့ဆိုလို့ရှိရင်အဓိပ္ပာယ်နှစ်မျိုးထွက်တယ်နှစ်မျိုးမှာသူ့နေရာနဲ့သူအဓိပ္ပာယ်ယူရနှစ်သက်เสียအာယုံကလည်းကာမဂုဏ်ပဲကာမဂုဏနှစ်သက်เสียအစင်သာအနယသာထိတိเสียဒီအာယုန်นี่လဲကာမပဲတဲ့ဘာကြောင့်လဲဆိုနှစ်သက်เสียကောင်းလို့တရားမသိတဲ့ပုဂ္ဂိုလ်တွေအတွက်နှစ်သက်เสียပေါ်တယ်တခါကာမဆိုတာနှစ်သက်တတ်တဲ့တတ်မဲ့နှစ်သက်တတ်တဲ့လောဘသူ့ကိုလဲကာမလို့ခေါ်တယ်နှစ်သက်တတ်မဲ့တတ်တဲ့လောဘကိုတော့ကိလေသာကာမလို့ခေါ်တယ်အခုနနှစ်သက်เสียအာယုန်นี่ကိုတော့ဝတ္ထုကာမလို့ခေါ်တယ်အစင်လာလာအသံကောင်းကောင်းအနတ်မွေမွေအရသာကောင်းကောင်းထိတွေ့စရာနှုန်းညံ့ညံ့အဲ့ဓာတွေကတော့ဝတ္ထုကာမလို့ခေါ်တယ်အဲ့ဓာတွေကိုနှစ်သက်တတ်မဲ့တတ်တဲ့လောဘကိုတော့ကိလေသာကာမလို့ခေါ်တယ်အဲ့လိုကာမနှမျိုးရှိတယ်သို့တော်လည်းကာမဂုဏလို့ကာမဂုံလို့ဂုဏကိုဂုံလို့မြန်မာကအတန်ထွက်လိုက်တယ်ဂုဏနဲ့တွဲလိုက်ပြီဆိုတော့ အဲ့ဒါကြတော့ဝဋ္ထုကာမကိုပြောတာအာယုံ၅ပါးကိုပြောတာကာမဂုဏ်လို့ခုနပါလာတော့အာယုံ၅ပါးပြောတာခုနမပါပဲကာမသက်သက်ကတော့အဓိပ္ပာယ်နှစ်မျိုးထွက်တာဝဋ္ထုကာမလည်းကာမကိလေသာကာမလည်းကာမကိုင်းလိုက်ဆိုနှစ်သက်စရာအဖုံဖုံငါအာယုံကာမဂုဏ်ဟုခေါ်ရသည်နှစ်သက်စရာအဖုံဖုံငါအာယုံကာမဂုဏ်ဟုခေါ်ရသည်သို့ဒီတော့နှစ်သက်စရာအဖုံဖုံဆိုတော့မြင်ရတဲ့အရာကောင်းကောင်းလေးကြားရတဲ့အရာကောင်းကောင်းလေးနာရမှုရတဲ့အရာကောင်းကောင်းလေးထိတွေ့ရတဲ့အရာကောင်းကောင်းလေးဟာအဲ့ဒါကာမဂုဏ်အာယုံပေါ့ဒီတော့လောကမှာကာမဂုဏ်အာယုံတွေမများဘူးလားသမီးသားအာယုံကာမဂုဏ်မဟုတ်ဘူးလားဇနီးမယားအာယုံကာမဂုဏ်မဟုတ်ဘူးလားလင်သားအာယုံကာမဂုဏ်မဟုတ်ဘူးလားစီးပွားအာယုံကာမဂုဏ်မဟုတ်ဘူးလားအဲအထက်တန်းလာကသာအာယုံကာမဂုဏ်မဟုတ်ဘူးလားအဲ့ဒါတွေဖြည့်တွေ့စီရအစင်းအတန်အနာရတာကနေပြီးတော့သူတို့လွတ်သေးလားမလွတ်တော့အဲ့ဒါအာလုံကာမဂုဏ်ကြီးပဲတဲ့ယာတုမြင့်မြင့်မှသဘောကျနေလဲပဲကာမဂုဏ်အာလိုက်စားနေတာပဲတဲ့သာသမီသိတ်ချစ်နေရင်လည်းပဲကာမဂုဏ်အာယုံလိုက်စားနေတာပဲတဲ့စီးပွားရေးလောဘသိတ်ဖြစ်နေရင်လည်းကာမဂုဏ်အာယုံကြီးပဲဟုတ်တယ်မဟုတ်လားအဲ့တော့အခုမြတ်စွာဘုရားကတစုံတယောက်သောပုဂ္ဂိုလ်ဟာတဲ့အဲ့ဒီကာမဂုဏ်အာယုံ၅ပါးလည်းလိုက်စားတယ်ခံစားတယ်မိဝဲတယ်မကောင်းမှုအကုသိုလ်တွေလည်းပြုတယ်သတ္တဝါရဲ့အသက်လည်းတတ်တယ်ညှင်းမှန်းတယ်နှိပ်စက်တယ်သူတို့ပစ္စည်းမတရားယူတယ်အာရမယူတယ်အရှိန်ဝါသုံးယူတယ်လိမ့်ယူတယ်လှဲ့ယူတယ်ညာယူတယ်ကပိုင်းနိုင်တယ်အဲလေလေလို့တဲ့သူများသာမယပြင်မာတယ်ကျူးလွန်တယ်သူများဇနီးခင်မွန်းပြင်မာတယ်ကျူးလွန်တယ်လိန်ပြောတယ်အယက်သေးသာတော့စားတယ်စသည်ဖြင့်မကောင်းမှုအကုသိုလ်တွေသူမလျှော်မှုပြုလုပ်တယ်အဲလေလို့ဆိုတော့သူတန်ត្រာရေရင်ကြောကလွတ်သွားမလားသံသရာရေရင်ကြောတဲ့မျောသွားမှာအဲ့ဒါကြောင့်သူကိုပฏิသောတဂာမိပုဂ္ဂိုလ်ဟုတ်ပါဘူးအနုသောတဂာမိပုဂ္ဂိုလ်တဲ့သံသရာရေရင်ကြောမှာဇုံမျောလိုက်နေတဲ့ပုဂ္ဂိုလ်ပဲဒီတော့ဘုန်းကြီးတို့တရားနာပရိသတ်ထဲမှာအနုသောတဂာမိပုဂ္ဂိုလ်ပဲနှစ်ယောက်များပါတယ်အများကြီးပါဗျာ။အာဒါဖြင့်တရားနာလာဟာအနုသောတဂါမိလား။ဟုတ်ပါဘူးဗျာ။ဩဒါဖြင့်ဒီပရိသတ်အနုသောတမဟုတ်ဘူးပေါ့။ဟုတ်ကဲ့လား။ပฏิသောတဂါမိပုဂ္ဂိုလ်ဆိုတာတော့သံသရာရေရင်ရောမှာရေစံလှမ်းတက်နေတဲ့ပုဂ္ဂိုလ်ရေသာလှမ်းတက်နေတဲ့ပုဂ္ဂိုလ်ကလောဘဒေါသမောဟကိလေသာအလိုလိုက်သလားကိလေသာကိုပယ်ဖို့ကြိုးစားတာပယ်ဖို့ကြိုးစားတယ်သူကရေသာလှမ်းတက်တဲ့ပုဂ္ဂိုလ်ပေါ့ဟုတ်ဘူးလားယောကောစိပုဂ္ဂလောကာမေသနာပฏิသေးဝတိပါပင်သနာကရောတိသ ောပတိသောတဂါမိပုဂ္ဂိုလ်ပုဂ္ဂလောတစုံတရားဟာကာမဂုဏ်တရားတွေလည်းမလိုက်စားမမီဝဲဘူးတဲ့မကောင်းမှုအကုသိုလ်တွေလည်းမပြုဘူးအဲ့ဒီပုဂ္ဂိုလ်ဟာရေသာလှမ်းတက်နေတဲ့ပုဂ္ဂိုလ်ပတိသောတဂါမိပုဂ္ဂိုလ်ပဲတဲ့သံဃာရည်ရင်ရောသူမမျောဘူးတဲ့ဒီလိုကာမဂုဏ်တွေကိုလည်းပဲမမီဝဲမလိုက်စားမကောင်းမှုကိုလည်းမပြုတော့သူဘာလုပ်တယ်လဲဆိုပရိပုံဏပရိသုဒ္ဓံဗြဟ္မစရိယာမပฏิပစ္စတိပြည့်စုံသောစင်ကြယ်သောမြတ်သောအကျင့်ကိုကျင့်တယ်ကိလေသာငြိမ်းမှုရာအတွက်သန္ဓရာရည်ရင်ကျော်မျောပါမသွားဖို့ရာအတွက်မြတ်သောအကျင့်ကိုကျင့်တယ်အဲ့ဒီပုဂ္ဂိုလ်ဟာပฏิသောဒဂါမိပုဂ္ဂိုလ်ပဲဒီတော့ကာမဂုဏ်တရားတွေအစင်းသာနန်းရတာထိတွေ့စရာအဆုံးကာမဂုဏ်တရားတွေဒါတွေလည်းမမှီဝဲဘူးဆိုတာအမြဲမတရားမမှီဝဲတာပြောတာမဟုတ်ဘူးပြောတာမဟုတ်ဘူးပြောတာပေါ့ဟိုရံဖာရံခါတော့အကြောင်းအားလေရောဆိုတာမပယ်နိုင်သေးတော့ကိလေသာမပယ်နိုင်သေးတော့အစင်းသာလာလဲကြည့်မိတယ်အတန်ကောင်းကောင်းလဲနားထောင်မိတယ်အရသာကောင်းကောင်းလဲစားမိတယ်အနံ့မှုမှုလဲနံမှုမွေးမိတယ်ဒါရှိတယ်ပေါ့သို့တော်လည်းပဲအဲ့ဒါတွေကိုအလေးအနက်အရေးတကြီးထားပြီးတော့လိုက်စားမနေပဲနဲ့ရံဖန်ငရခံမလွဲတာလို့ဒါတွေတွေ့ရကြုံရခံစားရတော့လည်းပဲကိုယ်အလုတ်ကတော့သံဃာဘုကလွံ့မြောက်ရေးသံဃာရေးရင်ကျော်မှလှမ်းပြီးဆန်တဲ့ရေးကိုပဲအားထုတ်နေတယ်ဒါနာပြုတယ်သီလဆောက်တည်တယ်ဘာဝနာတရားပွားများအားထုတ်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသူအနုသောတဂါမိခေါ်မလားပฏิသောတဂါမိခေါ်မလားပฏิသောတဂါမိပဲအဲကျမ်းဂန်ကတော့သူဟာသိက္ခာ၃ပါးကျင့်တယ်တဲ့သိက္ခာ၃ပါးကျင့်တယ်ဆိုတာသီလသိက္ခာသီလအကျင့်သမာဓိသိက္ခာသမာဓိအကျင့်ပညာသိက္ခာပညာအကျင့်အဲ့ဒီသိက္ခာလုံးမပြည့်ပြည့်စုံစုံစင်စင်ကြဲကြဲကျင့်မယ်တဲ့ဒါတော့ကာမဘုံမှာနေတယ်ဆိုလို့ရှိရင်ကာမခေါ်တဲ့ကိလေသာကာမမှမပယ်ရှားနိုင်သေးရဲ့အဲ့ဒီကိလေသာကာမခေါ်တဲ့လောဘကတတ်မဲ့စရာဆိုသူမတတ်မဲ့ပဲနေမလားတတ်မဲ့မှာပဲအဲ့ဒါသတိနဲ့ထိမ့်ပြီးတော့ရှုမှတ်ပြီးစဉ္ညာနှလုံးသွင်းပြီးပယ်တဲ့အခါပဲရှုမှတ်ပယ်တဲ့အခါပယ်ရတာမဟုတ်လားပယ်ရတာအဲ့ဒါလို့ပယ်နိုင်ရင်သူ့ကိုအနုသောတဂါမိခေါ်မလားပฏิသောတဂါမိခေါ်မလားပฏิသောတဂါမိအဲ့တော့အမှတ်တမဲ့မနေနဲ့မျောမလိုက်နဲ့သတိထားပြီးတော့အချက်ကိုဆန်နိုင်သမျှဆန်ဖို့ဒီလိုမဟုတ်လားအချက်ကိုဆန်နိုင်သမျှဆန်ယောနိသောမနတိကာရနဲ့သတိပဋ္ဌာန်လက်ကင်ထားယောနိသောမနတိကာရကသင်တဲ့အောင်ကုသိုလ်ဖြစ်အောင်ဆင်ញံနှလုံးသွင်းယောနိသောမနတိကာရောနာမဥပါယမနတိကာရောပထမနတိကာရောကုသလပောတိယာမနတိကာရောတဲ့ယောနိသောမနတိကာရောနာမအစဉ်ပြေအောင်တင့်တဲ့အောင်နှလုံးသွင်းခြင်းမြည်သည်ဥပါယမနတိကာရောအကြောင်းမှန်အားဖြင့်နှလုံးသွင်းခြင်းပထမနတိကာရောလမ်းမှန်အားဖြင့်နှလုံးသွင်းခြင်းကုသလဓမ္မပောတိယာကုသိုလ်တရားဖြစ်ဖို့ရာမနတိကာရောနှလုံးသွင်းခြင်းလူရင်းကတော့ကုသိုလ်ဖြစ်အောင်နှလုံးသွင်းသတိရအဲ့ဒီယောနိသောမနတိကာရနဲ့လည်းရေစံလှမ်းတက်နိုင်တယ်ပြီးတော့ကိုယ်လေ့ကျင့်ထားတဲ့သတိပဋ္ဌာန်အကျင့်မှန်နဲ့ကောရေစံမလှနိုင်ဘူးလားရှုမှတ်ဖို့ဟုတ်ကဲ့လားဓမ္မတဲ့ဓမ္မတဲ့နှိသက်တဲ့နှိသက်တဲ့စိတ်ဆိုးတဲ့စိတ်ဆိုးတဲ့စသည်ဖြစ်လာတဲ့ကိလေသာကိုရှုမှတ်ပြီးပယ်လို့ရှိရင်ရတယ်ဖြစ်ပေါ်လာညာစိတ်ချမ်းများကျူပွားပဲရမည်တဲ့ရေသရောရှင်မသည်ဆရာတော်ဗျာကြီးဆောင်ဖို့ กายไล่สู่ผิดบ่อลาญะผิดบ่อลาญะไส้จำญะชุบวาเปยามีผิดบ่อลาญะผิดบ่อลาญะไส้จำญะไส้จำญะชุบวาเปยามีชุบวาเปยามีဒီတော့အဲ့ဒီอนุသောတာปฏิသောတာဃာမိပုဂ္ဂိုလ်သူကသီလသမာဓိပညာသိက္ခာသုံးပါးကျင့်တယ်ဆိုတော့အဲသူဟာရေဇာမဲ့လှမ်းတက်နေတဲ့ပုဂ္ဂိုလ်မဟုတ်ဘူးလားဟုတ်တော့ရေဇာမဲ့လှမ်းတက်နေတဲ့ပုဂ္ဂိုလ်ဆိုတော့သူရေဇာလှမ်းတက်တဲ့အကျင့်သီလသမာဓိပညာသိက္ခာအကျင့်ပြည့်စုံသွားပြီဆိုလို့ရှိရင်တော့တမတ်တကူတူမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်ပฏิသောတာဂามิပုဂ္ဂိုလ်ဆိုတာတဲ့သောတာဂံပုဂ္ဂိုလ်သကရာဂံပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နှစ်ယောက် ਨੇ သီလစင်ကြယ်တဲ့ပုထုဇဉ်ပုဂ္ဂိုလ်ကိုခေါ်တယ်တဲ့ကျန်ကကအဲ့လိုမိတ်တယ်ပฏิသောတာဂามิပုဂ္ဂိုလ်ရေစာလှမ်းတက်တဲ့ပုဂ္ဂိုလ်ဆိုတာတဲ့သောတာပန်ပုဂ္ဂိုလ်သောတာပတိမညံဖူညာရတဲ့သောတာပန်ပုဂ္ဂိုလ်သက္ကရာဂံမိမဉ္ဇံဖူဉ္ဇံရတဲ့သက္ကရာဂံပုဂ္ဂိုလ်သီလပြည့်စုံစင်ကြဲတဲ့ပုထုဇဉ်ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်တွေပฏิသောတာဂံမိသူတို့ဟာရေစာလှမ်းတက်နေတဲ့ပုဂ္ဂိုလ်တွေပဲတဲ့သွေးကင်းရတော့မရောက်သေးဘူးပေါ့တက်တုံးပေါ့သို့တော်လည်းပြန်တော့သူတို့ရေစုံတော့မမျောတော့ဘူးပေါ့သဘောကပฏิသောတာဂံမိပုဂ္ဂိုလ်now ထိတတပုဂ္ဂိုလ်ရယ်အဲ့တော့နေပါဦးဘုန်းကြီးတို့ပြိဿတ်ကိုပฏิသောတာဂามิပုဂ္ဂိုလ်လို့များဆိုရင်မှားမလားမှားမလားမှားပါရဲ့နော်အဲဒါပေမဲ့အိမ်ပြန်သွားရင်တော့မပြောတော့ဟုတ်ကဲ့လားအိမ်မှာလည်းပဲရသလောက်တရားရှိမှရင်ပฏิသောတာမဖြစ်ဘူးလားဖြစ်တာပေါ့အဲ့တော့အိမ်ရရင်လည်းပฏิသောတာဖြစ်ရမယ်ပฏิသောတာဖြစ်ရမယ်ရေသုံးကမမျောဘူးလို့အဲ့ဒါလို့ကိုယ့်ကိုယ်ကိုသတိပေးဖို့ရေစမဲအမြင်ကလှန်တက်မယ်နောက်ထိတတပုဂ္ဂိုလ်ထိတတပုဂ္ဂိုလ်ဆိုတာအောက်ကျိုးငါးကျိုးလွတ်ရမှာခိုင်ခိုင်မြဲမြဲတည်နေတဲ့ပုဂ္ဂိုလ်ကျိုးอ่ะ10จองရှိတော့ကျိုး10จองอ่ะအောက်ကျိုး10จองအထက်ကျိုး10จองအဲ့ဒီကျိုးကိုသံယောဇဉ်လို့ခေါ်တယ်ဘာလို့ခေါ်တော့သံယောဇဉ်လို့ခေါ်တယ်သံယောဇဉ်ဆိုတဲ့စကလုံး3တော့3မနေကြဘူးလား3နေကြတယ်ဒါပေမဲ့အတိအကျအဓိပ္ပာယ်ကြတော့မသိဘူးသို့တော်လည်းပဲသံယောဇဉ်ဆိုတာတွယ်ညိနေတဲ့ဆိုတဲ့သဘောလောက်တော့လက်ခံနိုင်မလားအဲ့လားတော့သဘောပေါက်တယ်သံယောဇဉ်ဆိုတာဝှဆင်းရဲ့မှမလွတ်ရအောင်ချိန်နှောင်းထားတဲ့ကြိုးတွေကိုသံယောဇဉ်လို့ခေါ်တယ်ဝှဆင်းရဲ့ကမလွတ်ရအောင်ချိန်နှောင်းထားတဲ့ကြိုးတွေကိုသံယောဇဉ်လို့ခေါ်တယ်တဲ့ဟုတ်လားမဟုတ်လားကြည့်ပေါ့ဇနီးခင်မွန်ရင်ချစ်နေလို့ကြည့်ရင်ဘုဆင်းရဲကလွတ်ပါမလားမလွတ်ပါဘူးဗျာအဲ့ဒါအချီခံတာရတာမဟုတ်ဘူးလားမလွတ်ပါဘူးထို့သူသာသမီချစ်နေရင်လည်းပဲလွတ်မလားမလွတ်ပါဘူးဘုဆင်းရဲမလွတ်ဘူးချီရတာပဲစီဝါဥစ္စာတတ်မဲ့ပြီးညှိနေရင်တော့မလွတ်ပါဘူးတကယ်ချင်းမိတ်ဆွေသိခင်နေရောမလွတ်ပါဘူးဟုတ်ကဲ့လားအဲ့ဒါပြောတာဝတ်ဆင်းရဲ့မှမလွတ်ရအောင်ခြင်နှောင်ဓာတ်စွာတရားမှခေါ်ရသံယောဇဉ်ဝတ်ဆင်းရဲ့ကမလွတ်ရအောင်ခြင်နှောင်ဓာတ်ခြင်နှောင်ဓာတ်တဲ့တရားကိုသံယောဇဉ်လို့ခေါ်တယ်ဆိုဝတ်ဆင်းရဲ့မှမလွတ်ရအောင်ခြင်နှောင်ဓာတ်စွာ တရားမှာ
ခ
ေါ်ရသံယောစဉ
်
ဘုဆင်းရဲ့မှာမလွတ်ရအောင
်
ခြင်းနောင်ဓာတ်စွာတရားမှာခေါ်ရသံယောစဉ
်
သို့မြန်မာကသူ့ကိုကျိုးလို့ခေါ်တာမမှန်ဘူးလား
မှန်ပါဘ
ူးမှန်လိုက်တာနော်တဲ့တဲ့ကြီးပဲကျိုးပဲကျိုးမှခြီလို့ရတာမဟုတ်လား
မှန်ပါဘူး
အဲ့ဒီကျိုးက10ချောင်းရှိတယ်တဲ့9ချောင်းကအောက်ဘုံတွေမှာခြီထားတဲ့ကျိုးတဲ့9ချောင်းကအထက်ဘုံတွေမှာခြီထားတဲ့ကျိုး10ချောင်းရှိတယ်တဲ့အောက်ဘုံမှာခြီထားတဲ့ကျိုးကမဟာဝဂ္ဂသံယုတ်ပါဠိတော်မှာမြတ်စွာဘုရားဩရံဘာဂိယသုတ်ဆိုတာဟုတ်ကဲ့အဲ့ဒီအစဉ်တိုင်းဆိုရင်တော့နံပါတ်1ကဒိဋ္ဌိသံယောစဉ်နံပါတ်2ကဝိသိကိစ္စသံယောစဉ်နံပါတ်3ကသီလပတ္တပရာမသသံယောစဉ်နံပါတ်4ကကာမရာဂသံယောစဉ်နံပါတ်5ကပဋိဃသံယောစဉ်ကျိုး5ကြောင်းအောက်ဘုံတွေမှာခြီးတဲ့ကျိုးတဲ့အဲ့ဒီကျိုးတွေမပြတ်သေးသမျှတော့အောက်ဘုံတွေမှာထထဖြစ်နေတာပဲတဲ့အောက်ဘုံဆိုတာကာမဘုံကာမဘုံကာမဘုံဆိုတော့ဘယ်နှဘုံရှိတော့စက်တဘုံเนาะပါရီတော့အပယ်လေးဘုံရဲ့လူဘုံရဲ့နတ်ချောက်ဘုံရဲ့ဟုတ်လားအပယ်လေးဘုံလူဘုံနတ်ချောက်ဘုံအဲ့ဒီကျိုး၅ချောင်းကအဲ့ဒီကာမ၁၁ဘုံမှာရှိတယ်တဲ့အဲ့ဒီကာမ၁၁ဘုံကမလွတ်ရအောင်ဒါဇာတိအောက်ဘုံခေါ်တယ်အထက်ကဗြဟ္မဘုံ20တော့အထက်ဘုံလို့ခေါ်တယ်အထက်ဘုံလို့ခေါ်တယ်ဒီတော့အောက်ဘုံကဘယ်နှဘုံတော့ဘယ်ဘုံနေတော့အဲ့ဒီမှာခြီးရဲ့ကျိုးကဒိဋ္ဌိဆိုရဲကျိုးဝိသိကိစ္စာဆိုရဲကျိုးသီလပတ္တပရာမာသဆိုရဲကျိုးကာမရာဂဆိုရဲကျိုးပဋိကဆိုရဲကျိုးဒိဋ္ဌိဆိုတာအသိအမြင်မှားတာပေါ့အသိအမြင်မှားအယူမှားတာမှန်သမျှဒိဋ္ဌိပဲသို့တော်လည်းပဲကျမ်းကမှာတော့ဒိဋ္ဌိကြီး၃မျိုးလို့ဆိုတယ်နတ္ထိကဒိဋ္ဌိအကိရိယဒိဋ္ဌိအဟိတုကဒိဋ္ဌိဒိဋ္ဌိလို့သို့တော်လည်းအသိအမြင်မှားတာအယူမှားတာမှန်ကမြအဲ့ဒါဒိဋ္ဌိကြီးပဲဒါကြောင့်သက်ကာယဒိဋ္ဌိလည်းဒီဒိဋ္ဌိပံရောစင်ပဲသက္ကာယဒိဋ္ဌိဆိုတာဘလို့ဟာတော့သက်ဆိုတာအဟုတ်တကယ်ရှိတာကာယဆိုတာတရားအပေါင်းသက္ကာယဆိုတာတကယ်ရှိအဟုတ်ရှိတဲ့တရားအပေါင်းအဲ့ဒါသက္ကာယလို့ခေါ်တာတချို့တရားကမရှိဘဲနဲ့စိတ်ကရှိတယ်လို့မှတ်တာလို့မလို့ရှိနေတာဥပမာလူတရားကိုဥဖြူလို့နာမည်မဲ့လိုက်တယ်နာမည်မဲ့တော့အဲ့ဒီဥဖြူဆိုတာတကယ်ရှိသလားမရှိပါဘူးခင်ဗျာမရှိဘူးစ ိတ်แท้อ่ะရှိတယ်လို့မှတ်တာလို့မဟုတ်လားအဲအဲ့ဒီဥဖြူကိုစိတ်ထဲကပျောက်သွားရင်ရှိသေးလား မိတ်သွားရင်မရှိတော့ဘူးအဲ့ဒါတကယ်ရှိလို့လားမရှိလို့လ
ား
မရှိလို့အဲ့ဒါလို့နာမည်တွေအမှတ်အသားတွေအခေါ်အဝေါ်တွေဟာအဲ့ဒါတကယ်မရှိဘဲနဲ့အရှိလောက်ထားတဲ့တရားတွေသူတို့ကိုပညာခေါ်တယ်စိတ်ထဲကရှိတယ်လို့မှတ်တာလို့ပညာလို့ခေါ်တယ်အဲ ਪਰ မတ်ဆိုတာကတကယ်ရှိဟုတ်ရှိတရားကျမ်းဂန်စကားပြောရင်တော့မဖောက်မပြန်မှန်ကန်သောတရားလို့မှန်ကန်သောသဘောလို့ဒီလိုဆိုတယ်အဲ့ဒါဟိုအရကြတော့အဲ့လိုပြောလို့မသိဘူးတကယ်ရှိဟုတ်ရှိတဲ့တရားဟာ ਪਰ မတ်ဒါကြောင့်မလို့အင်္ဂလိပ်ကသူ ਪਰ မတ်ထကိုဘာသာပြန်တော့absolute reality လို့ဘာသာပြန်တယ်တကယ်ကိုရှိတဲ့တရားစိတ်ထဲကရှိတယ်လို့မှတ်ထင်ရတာမဟုတ်ဘူး absolute reality လို့လည်းခေါ်တယ် ultimate reality လို့လည်းပြန်တယ် ultimate reality ဆိုအဆုံးစွန်မှန်တာဉာဏ်နဲ့သိစိတ်ကြည့်လေဉာဏ်ထက်လေရှိမှန်းသိလေသိရ ultimate reality ဒါကအဲ့ဒါကိုသက်กายလို့ခေါ်တယ်အဟုတ်ရှိတကယ်ရှိတဲ့တရားပူရယ်ဆိုတာတကယ်ရှိလားမရှိဘူးလားအေးတယ်ဆိုတာကောမာရာကောပြောတာပြောတာကောစဉ်းစားတာကောစိတ်ဆိုးတာကောပြောတာကောပြင်းတာကောအဲ့ဒါတွေသက်กายတွေပဲပရမတ်တရားတွေပဲပရမတရားတွေပူရယ်ဆိုတာအဘိဓမ္မာကပရမတ္ထအနေနဲ့နာမည်တတ်တော့တေဇောလို့နာမည်တတ်တာမဟုတ်လားအဲပူရာပြောတာပဲအေးတာလည်းတေဇောပဲဟုတ်တယ်မဟုတ်လားမာရာကျမ်းကကြတော့ပထဝီတဲ့အေးရေကြတော့အာဘောတဲ့ပူရာအေးတာကြတော့တေဇောတဲ့ရွေးရှားတာလှုပ်ရှားတာကြတော့အဲ့ဒါရေတကယ်မရှိဘူးလားအဲ့ဒါလေပရမတ်တွေပဲဒါကြောင့်ပရမတ်ထတရားတကယ်ရှိတဲ့တရား၄ပါးရှိတယ်လို့ဟောတာနံပါတ်၁ကစိတ်တဲ့သိတာလေအာယုံကိုသိတာလေအဲ့ဒါလေစိတ်ခေါ်တယ်စိတ်တေတီတီစိတ်တံစိတ်တေတီတီအာယုံကိုသိတာတော့ကြောင့်စိတ်တံစိတ်ခေါ်တဲ့ဝါသိတသောသဘောဝိဇာနာတိအာရမဏံဝိဇာနာတတိတိအထောအာယုံသိတဲ့သဘောပဲအာယုံမဲလို့သိလိုက်တဲ့သဘောလေးစိတ်သိုံလေးပဲသူ့သဘောတခြားသူဘာမှမလုပ်တော့ဘူးအဲ့တော့မှသူသိလိုက်တဲ့အခါကျတော့နောက်ကသူ့အဖော်တွေကလိုက်လာတယ်အဲ့ဒီအာယုံကိုထိလိုက်တဲ့သဘောအဲ့ဒီအာယုံခံစားတဲ့သဘောအဲ့ဒီအာယုံစိတ်ဆိုတဲ့သဘောအဲ့ဒီအာယုံမှတ်သားတဲ့သဘောအဲ့ဒီအာယုံနဲ့ပတ်သက်လို့ကောင်းလိုက်တာမကောင်းဘူးလို့ခံစားတဲ့သဘောအဲ့ဒီအာယုံကိုသဘောကျတဲ့သဘောဒါစိတ်ရဲ့အဖို့တွေသူ့နောက်ကလိုက်လာတာအဲ့ဒီအဖို့တွေကစိတ်မဟုတ်ဘူးဒါကြောင့်သူတို့ကစိတ်လို့မခေါ်ဘူးစိတ်ရဲ့အဖို့တွေလို့ခေါ်တယ်ပါတယ်တော့အဲစိတ်ရဲ့အဖို့တွေရာစိတ်ကငပြောသီးလို့သိလိုက်တာနဲ့အစမ်းလိုက်ရရင်ကောင်းမှာပဲဆိုတော့ခံစားတဲ့သဘောပါမလားဘူးလားနောက်ကသူလိုက်လာတာသူကစိတ်မဟုတ်ဘူးစိတ်ရဲ့ပေါ့ဒါခံစားတဲ့သဘောပေါ့ငါနဲ့နော်စားခြင်းလိုက်တာဘယ်သူကလိုက်တာဟောလောဘလိုက်မလားဘူးလားအဲ့တော့အဲ့ဒီလောဘဟာစိတ်လားစိတ်ရဲ့အဖော်လားစိတ်ရဲ့အဖော်ဟုတ်ကဲ့လားအဲ့ငပြောသေးကခုတ်တဲ့လူကဈေးကြတော့ကြာကြာခံအောင်ဆိုပြီးတော့နုနုလေးမှာအစိမ့်လိုက်အခိုင်လိုက်ခုတ်လာတယ်အဲ့ဒီအခိုင်မြင်တဲ့အခါကျတော့ဘယ်နဲ့နေတော့ငပြောပိတာကွာစားကောင်းမှမဟုတ်ပါဘူးလို့အဲ့လိုမဖြစ်ဘူးလားအဲ့ဒီခါကျတော့ကောင်းတဲ့ခံစားမှုလားမကောင်းတဲ့ခံစားမှုလား မကောင်းတဲ့ခံစားမှုကဒုက္ခဝေဒနာခေါ်တယ်။ကောင်းလိုက်တာဆိုတာက
ဒု
က္ခဝေဒနာခေါ်တယ်။အဲ့တော့မကောင်းမှုဆိုတော့ဒီငပြောသိမြင်စိတ်ပြတ်မသွားဘူးလား။အဲ့ဒီပြတ်တဲ့စိတ်ကစိတ်လားစိတ်ရဲ့အခေါ်လ
ား
။အဲ့ဒါဒေါသခေါ်တာပေါ့။ဟုတ်လား။မကောင်းတဲ့စိတ်ပြတ်တဲ့စိတ်ဒေါသခေါ်တာ။အဲ့ဒါလိုပဲအဲ့ဒီတရားတွေကတကယ်မရှိဘူးလား။ရှိလို့မလို့သူတို့ကိုပရမတ်လို့ခေါ်တယ်။စိတ်ပြီးတဲ့သဘောကတစ်မျိုး၊သူရဲ့အဖို့တွေကအများကြီး။သူရဲ့ဘော်တွေ52ယောက်တောင်ရှိတယ်တဲ့။52ခုတောင်ရှိတယ်တဲ့။အဲ့ဒီသူရဲ့အဖို့တွေကိုစေတသိက်လို့ခေါ်တယ်။ဘယ်သူဘော်တော့။အဲ့စိတ်ရဲ့အဖို့ဆိုတာဟာစေတသိက်ဆိုတဲ့စကားလုံးကိုတတ်ရိုက်ပါသာပြန်တာလား။ဟုတ်ကဲ့လားစိတ်ရပါလေဟောရေးစိတ်ရှိကမသွားပဲသူတို့နောက်ကလိုက်နိုင်ရလားလိုက်နိုင်မှုစိတ်ရှိကသွားရင်တော့သူတို့နောက်ကလိုက်တယ်မနောပုပ္ပင်္ဂမာဓမ္မာမနောသစ္စာမနောမယဓမ္မာနာမခန္ဓာတရားတို့တို့စီမနောပုပ္ပင်္ဂမာစိတ်သာလင်ရှိသွားရှိကုန်၏စိတ်ကရှိရသွားတယ်ဘယ်သူတွေကနောက်ကလိုက်သူဘော်ရရနောက်ကလိုက်တယ်အဲ့တော့စိတ်လည်းတကယ်ရှိတာစေတသိက်လည
်း
တကယ်ရှိတာခုနပူရာအေးတာတောင်းတာတင်းတာကြိုက်တာခဲတာအယီသဘောဆိုတာတွေတကယ်မရှိဘူးလ
ား
အဲ့ဒါတွေကယုတ်အဲ့တော့ယုတ်လည်းတကယ်မရှိဘူးလ
ား
စိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့ဟုတ်ကဲ့လားအဲ့ဒါသုံးခုတကယ်မရှိဘူးလ
ား
ရှိတယ်လောကမှာနှခုနှခုရှိတယ်အလင်းရှိရဲ့ပါရှိတယ
်
အတူရှိရဲ့ဒါဖြင့်ရင်ဆင်းရဲရှိရဲ့ရှိပါမလား
ရှိပါ
ရဲ့ဟာရှိတော့ဟုတ်ကြလားအဲ့ဒီချမ်းသာတကယ်ရှိသလားအဲ့ဒါနိဗ္ဗာန်ပဲဆင်းရဲမရှိပဲဆင်းရဲငြိမ့်နေပြီဆိုရင်တော့ချမ်းသာနေတာမဟုတ်လားအဲ့ဒါနိဗ္ဗာန်ပဲတကယ်မရှိဘူးလားဒီတော့စိတ်စေတသိက်ယုတ်နိဗ္ဗာန်ဘာတရားတွေလဲတကယ်ရှိအဟုတ်ရှိတဲ့တရားတွေဘာလို့ခေါ်လဲပရမတ္ထလို့ခေါ်တယ်အဲ့ဒီထဲကသက္ကာယဒိဋ္ဌိမှာသက္ကာယဆိုတဲ့စကားလုံးကနိဗ္ဗာန်မှတပါးကျန်တဲ့ပရမတ္ထတရားသုံးပါးကိုခေါ်ဘာကြောင့်လဲဆိုတော့သက္ကာယကသူကဒုက္ခကမလွတ်ဖဲဘူးဒုက္ခကမလွတ်တော့စိတ်ကဒုက္ခလွတ်ပလားစေတသိက်ကကလွတ်ပလားယုတ်ကကလွတ်ပလားဆင်းရဲငြိမ့်နေတဲ့နိဗ္ဗာန်ကရောလွတ်တယ်အဲဒါကြောင့်သူကတော့သက္ကာယဆိုတဲ့ထဲမပါဘူးစိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့အဲဒီသုံးခုဟာသက္ကာယဒါဖြင့်ယင်သက်ရှိသတ္တဝါလူဆိုကြပါစို့ဘယ်ပရမတ်တွေပါတော့စိတ်စေတသိက်ယုတ်ဟုတ်ကဲ့လားအဲ့တော့ကိုကစိတ်ကသိလိုက်တာကိုကိုကစိတ်ကသိတယ်လို့သဘောပေါက်လားမပေါက်ပါဘူးဗျာငါသိတယ်လို့ဖြစ်မနေဘူးလားအဲ့တော့စိတ်ကိုငါလို့မပြောဘူးလားအဲ့တော့မှန်လားမှန်ပါဘ
ူ
းအဲ့ဒီစိတ်ကိုငါလို့ဆိုတာအဲ့ဒါဒိဋ္ဌိဒိဋ္ဌိဆိုတာအသိမြင်မှားနေတာလေစိတ်ကိုသိတတ်တဲ့သဘောသိတတ်တဲ့သဘောလေးကသူဟာသူသိတာပဲလို့ဒီလောက်ကလေးသိရမှာအဲ့လိုမဟုတ်ဘဲနဲ့ငါကသိတယ်လို့သွားဆိုတာမဟုတ်လားအဲ့တော့ငါကသိတယ်ဆိုတော့မှားသလားမှန်လားအဲ့ဒါကိုဒိဋ္ဌိခေါ်တယ်အသိမြင်မှားတာဘယ်ပေါ်မှာအသိမြင်မှားတယ်လဲဆိုတော့အရှိတရားပေါ်မှာအသိမြင်မှားတယ်ဘယ်အရှိတရားလဲအဲစိတ်ဆိုတဲ့အရှိတရားပေါ်မှာမရှိဘဲမရှိတဲ့ငါဆိုတာကြီးသွားတက်လိုက်တာမဟုတ်လားဟုတ်လားအဲ့တော့အသိမှားသွားတာမှန်သွားတာဒါကြောင့်စိတ်ကသက်ကာယ ငါတို့သွားပြီးတော့တက်လိုက်တာကဒိဋ္ဌိအဲ့တော့ငါတို့စိတ်ကိုသွားခေါ်တော့အဲ့ဒါပါလေအဲ့ဒါပေါ့တကယ်ရှိဟုတ်ရှိတဲ့တရားပေါ်မှာမရှိတဲ့ငါသူပုဂ္ဂိုလ်သတ္တဝါဆိုတာကြီးသွားပြီးတော့တက်လိုက်တော့မှားသွားတာပေါ့ဒါကြောင့်မို့လို့ဖောင်းနေပိန်နေနဲ့ရှုနေရတာကြွရတဲ့လမ်းနဲ့ခြားနေနဲ့ရှုနေရတာအဲ့လိုရှုပါများတော့နောက်တော့ဖောင်းလာတာလေးဟာသူ့သဘောအရာကြွလာတဲ့သဘောလေးပဲအဲ့ဒါလေးကိုသိတာကစိတ်ကလေးပဲလို့အဲ့ဒါလို့နောက်ကြတော့သဘောပေါက်မလာဘူးလားသဘောပေါက်လာတော့စိတ်ကလေးကသိတယ်ဆိုတော့ငါကသိတယ်ဟုတ်သေးလားဟုတ်ဘူးအဲ့တော့လောကမှာအသိနဲ့အသိကနှစ်မျိုးပဲရှိတယ်လို့သဘောမပေါက်ဘူးလားသိတာလေးကတစ်မျိုးအသိကလေးကတစ်မျိုးအသိကငါကြွတက်လာတဲ့ခါလေးသိတာလေးကစိတ်ကလေးအဲ့တော့အမှန်မသိဘူးလားအဲ့တော့သက္ကာဒိဋ္ဌိရှိသေးလားအဲ့ဒါဖြင့်ဖောင်းနယ်ပိန်နယ်ဆိုတာဘာလို့တာဟဲ့သက္ကာယဒိဋ္ဌိပြုတ်အောင်ကြိုးစားနေတာဟုတ်ကဲ့လားကြိုးစားနေတာအဲ့တော့သက္ကာယဒိဋ္ဌိနားလည်ပါလားတကယ်ရှိဟုတ်ရှိတရားပေါ်မှာမရှိတဲ့ပုဂ္ဂိုလ်သတ္တဝါငါလို့ယူဆတာအဲ့ဒါသက္ကာယဒိဋ္ဌိမဟုတ်ဘူးလားစိတ်ဆိုးတယ်ဆိုလို့ရှိရင်လည်းပဲစိတ်ရဲ့အဖို့ဖြစ်တဲ့မကောင်းတဲ့စိတ်ဖြစ်တာမဟုတ်လားမှန်ပါဘူးစေတသိက်ဖြစ်တာပဲအဲ့ဒါကိုပဲကိုကငါစိတ်ဆိုးတယ်လို့မလုပ်ဘူးလားမှန်ပါဘူးအဲလုပ်တဲ့အခါကျတော့မှားလားမှန်ပါဘူးဒါကြောင့်မလို့စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်နဲ့ထပ်ခါထပ်ခါယူနေရတာဘာကြောင့်လဲဆိုဒါဟာစေတသိက်ရဲ့စိတ်ရဲ့အဖို့သဘောပဲမကောင်းတဲ့စိတ်ကလေးစေတသိက်ကလေးဖြစ်နေတာပဲလို့သိအောင်လို့နောက်ကြတော့ငါဆိုတာမမာတော့ဘူးစိတ်ဆိုးနေတဲ့သဘောလေးပဲလို့သိလာတော့တယ်အဲ့ဒီခါကျတော့မှားမသွားဘူးလားအဲ့တော့ဘာပြုတ်သွားတော့အဲ့ဒါပြုတ်အောင်လုပ်နေတာဒါဒါကပဲမှတ်တယ်ရှုမှတ်တယ်ရှုသိတယ်ဘာတွေနဲ့လုပ်နေတာအမှန်တော့ဖြစ်တိုင်းဖြစ်တိုင်းသတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ပြီးသိနေတာပဲဖြစ်တိုင်းဖြစ်တိုင်းဖြစ်တဲ့အရာကိုစောင့်သိစောင့်ကြည့်ပြီးသိနေတာမဟုတ်ဘူးလားစောင့်ကြည့်သိပါများလားတော့သူ့သဘောပေါ်မလာဘူးလားပေါ်လာတယ်သူ့သဘောပေါ်လာတော့မဟုတ်တဲ့ဟာကြီးပြောင်းသွားဘူးလားမဟုတ်တဲ့ဟာကြီးကပါအဲ့ဒါပြောင်းသွားအဲ့ဒါပြောင်းအဲ့လိုပြောင်းအောင်မပြတ်စောင့်ကြည့်နေရတာအကုန်လုံးတက္ကရာမှန်မြောက်အကုန်လုံးစောင့်ကြည့်နေရတာအဲ့တော့ဒီလောက်ပြောရင်သက္ကာယဒိဋ္ဌိသဘောပေါက်ပါလားပါပါပါအဲ့တော့သက္ကာယဒိဋ္ဌိဆိုတာဘာလဲလို့မေးရင်အဟုတ်ရှိအမှတကယ်ရှိတဲ့တရားပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်သတ္တဝါဆိုတဲ့အယူအဆနဲ့ယူဆလိုက်တာဟာသက္ကာယဒိဋ္ဌိဟုတ်ကဲ့လားတကယ်မရှိတဲ့ပုဂ္ဂိုလ်သတ္တဝါဆိုတဲ့အယူအဆနဲ့ကပ်ပြီးတော့ယူဆလိုက်တာဟာဘာလဲသက္ကာယဒိဋ္ဌိဟုတ်ပြီလားအဲ့ဒါဒီငါပုဂ္ဂိုလ်သတ္တဝါရှိနေသည်များငါစိတ်ဆိုးတယ်ငါလိုချင်တယ်ငါတမက်တယ်ငါကသူတို့မှသက်သာတယ်ဆိုတဲ့ဒေါလောဘဒေါသမာနတွေမဖြစ်ဘူးလားအဲ့ဒီကိလေသာတွေဖြစ်နေသည်များတဏ္ဍရာရေရင်ကြောကလွတ်မလားမလွတ်ပါဘူးညောပါနေမလားဆန်တဲ့နေမလားမျောပါနေမှာမျောပါနေမှာအဲဒါကြောင့်အဲ့ဒီသက္ကာယဒိဋ္ဌိရှိနေရင်တဲ့ဒီကျိုးကလည်းပဲတန်ត្រာထဲမှာအောက်တန်ត្រာခေါ်တဲ့အောက်ဘုံတွေမှာခြီးတဲ့ကျိုးတဲ့သက္ကာယဒိဋ္ဌိသူကပဓာနပဲပဓာနအကြဆုံးပဲနောက်ဝိသိကိစ္စသံသယဖြစ်နေတာဖရာတရားသံဃာယရဏသုံးပါးပုံမှာသံသယဖြစ်တာဝိသိကိစ္စအဲ့ဒါသံဃာဖြစ်နေပြီဆိုလို့ရှိရင်ဘုရားဟောအတိုင်းတကယ်ကျင့်မှာမလားကျင့်ပါပါဘုရားတော်အတိုင်းမှာတကယ်ကျင့်မှာပါကျင့်ပါပါမကျင့်ရင်တော့ခုနအမှားကြီးပြုတ်ပါမလားကျင့်ပါပါဘုရားမပြုတ်ဘူးဆိုလို့ရှိရင်တော့ကိလေသာတွေဒိဉံပြည့်မနေဘူးလားကျင့်ပါပါပြည့်နေရင်တော့အောက်မှာခြီးဦးမှာပဲမဟုတ်လားကျင့်ပါပါအဲ့တော့အထက်ရောက်အောင်မလားကျင့်ပါပါအဲ့မရောက်ဘူး ဒါကြောင့်ဝိသိကိစ္စလည်းအောက်ပုံနေရှိတဲ့ကျိုးပဲတဲ့နာသီလပဒပရာမာသအဲဒါသီလပဒပရာမာသဆိုတာကုသိုလ်အလေအကျင့်မျှခြင်းကုသိုလ်ရောတောင်းမှမဟုတ်ပါဘူးအလေအကျင့်မျှခြင်းတန္တရာဝုကလွတ်စေနိုင်တယ်ဆိုတဲ့အယူမှားလက်ကျေယုံနဲ့မဂ္ဂင်၈ပါးမကျင့်မဲနဲ့လက်ကျေမှာဖရာရှိခိုးယုံနဲ့တန္တရာဝုကလွတ်စေနိုင်တယ်လို့ယူဆတယ်ဖရာပန်းတယုံနဲ့တန္တရာဝုကလွတ်စေနိုင်တယ်လို့ယူဆတယ်အဲကတော်ပွဲတွေဆယ်ပွဲပွဲတရားတယုံနဲ့တန္တရာဝုကလွတ်စေနိုင်တယ်ယူဆတယ်အဲ့ဒါအလေးအင့်မြားနဲ့ယူဆတယ်ပရိပတ်တထောင်တနေ့စိတ်တာနဲ့တနေ့တထောင်စိတ်တာနဲ့ပဲတနေ့ရှိတော့သံဃာဘုရားလွတ်သွားတယ်လို့ယူဆတယ်အဲ့လိုအလေးအကျင့်မြတ်ဖြင့်သံဃာဘုရားရွတ်စေလွတ်တင်နိုင်တယ်လို့ယူဆတယ်အယူမှားကိုသီလပဒပရာမာဒခေါ်တယ်သီလအလေးဝဒအကျင့်သီလပဒအလေးအကျင့်အလေးအကျင့်မြတ်ဖြင့်သံဃာဘုရားလွတ်နိုင်တယ်လို့ယူဆတဲ့အယူမှားသီလပဒပရမသာသံရောစေအရာကိုတော့ကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးကတော့လေးလေးနက်နက်ဆောင်ဖို့စီထားပါတယ်ဒါမလို့အခုဘုန်းကြီးပြောတာသဘောပေါက်လားဟုတ်တယ်ဟုတ်ကဲ့လားအတချို့များပြောသေးတယ်တပည့်တော်တို့ကသမထနဲ့တန်ត្រာဝုတ်ကလွတ်အောင်သွားမှဘုရားနိဗ္ဗာန်သွားမှဘုရားလို့ပြောတယ်အဲသမထဆိုတော့ဗာမ ्या လို့တုံးဆိုတနေ့ပရိပတ်တထောင်စိတ်တယ်အဲတော့အတူအယူဆပါယူဆအဲအလေးအကျင့်များနဲ့သံဃာဘုကလွတ်တယ်လို့ယူဆတာသီလပဒပရမသာအဲအဲကြည်တော်ချင်းမသိတရားတော်ဘုရားကြီးကတော့သစ္စာမမြင်မဲ့ခင်မပွားလေးကျင်ငါဖြင့်ချမ်းသာမြဲမီသူယုံကြည်ခေါ်ပြီးသီလပဒာတဲ့အဲ့လိုမိန်တယ်ကဲအဲ့ဒီဆောင်မှုလဲဆိုပေါ့တစ္စာမမြင
်
မခင်မပါလေးခြင်းငါဖြင့
်
ချမ်းသာမြဲမီသူယုံကြည
်
ခေါ်ပြီးသီလပဒာသစ္စာမမြင်မဲ့ခင်မပ
ါ
လေးခြင်းကဖြင
့်
ချမ်းသာမြဲမီသူယုံကြည
်
ခေါ်ပြီးသီလပဒာဆိုသီလပဒသံယောစဉ်ကျိုးကလည်းပဲအောက်ပုံတွေဖြီးတဲ့ကျိုးပဲဟုတ်ဘူးလားအဲ့ဒါရှိနေသမျှတော့အောက်ပုံကမလွတ်ဘူးအောက်ပုံမှာပဲချောက်ပြီးဖြီးခန်းနေရတယ်ရာဂသံယောစဉ်ကျိုးတဲ့ကာမဂုဏ်အာယုန်တွေတက်မဲ့တက်တဲ့လောဘပေါ့အစင်လာလာကြည့်ခြင်းနဲ့အတန်ကောင်းကောင်းနားထောင်ခြင်းနဲ့ရတာကောင်းကောင်းလွေးခြင်းနဲ့ထိတွေ့စရာကောင်းကောင်းဖြစ်တွေ့ခြင်းနဲ့စသည်လူချင်းကတော့လောကမှာနှစ်သက်เสียမှန်သမျှနှစ်သက်တာပါပဲလူဘုံနတ်ဘုံတွေမှာနှစ်သက်เสียမှန်သမျှနှစ်သက်တာဒါကကာမရာဂသံယောစဉ်လောဘပေါ့ဟုတ်လားသူကလည်းပဲခြီးတော့အောက်ဘုံပဲခြီးတယ်နောက်တစ်ခါပဋိကသံယောဇဉ်နဲ့ပဋိကဆိုတာဒေါသပြောတာ။သံယောဇဉ်အနေနဲ့တော့ပဋိကလို့ပဲသုံးတယ်။ဒေါသကိုပြောတာ။ဒေါသကနှစ်မျိုး။ဆုံးနစ်တဲ့ဒေါသတက်ကြွတဲ့ဒေါသ။ဆုံးနစ်တဲ့ဒေါသဆိုတာစိတ်မချမ်းသာတာ၊စိတ်မကောင်းတာ၊ယောနာ။စိတ်ထဲမှာမနှိမ့်ညို့တာမှန်တယ်မြ။အဲ့ဒါဆုံးနစ်တဲ့ဒေါသတက်ကြွတဲ့ဒေါသဆိုတာစိတ်ဆိုးတာ၊အမျက်ထွက်တာ။အဲ့ဒါတက်ကြွတဲ့ဒေါသ အဲ့ဒီဒေါသနှစ်ခုလုံးကအောက်ဘုံမှာရှိတဲ့ကျိုးတွေပဲတဲ့ဟုတ်ပါမလားမှန်ပါဗျာမှန်ပါဗောအဲ့ဒါကိုပဋိကသံယောဇဉ်လို့ခေါ်တယ်ကျိုးပဲနှစ်ချောင်းတော့အဲ့ဒါကိုအောက်ဘုံတွေရှိတဲ့ကျိုးတဲ့အဘိဓမ္မာသကလုံးကတော့ဩရံဘာဂိယသံယောဇဉ်တဲ့အဲ့ဒါအဘိဓမ္မာသကလုံးအဓိပ္ပာယ်ကတော့အောက်ပုံတွေမှရှိရတဲ့ကျိုး၅ကြောင်းအဲဒါကြောင့်ဒီထိတ္တပုဂ္ဂိုလ်မြတ်စွာဘုရားမိန်တဲ့ပုဂ္ဂိုလ်အခါကကြတော့ယောဂောစီပုဂ္ဂလောပင်စနံဩရဘာဂိယနံသံယောဇနနံခယထိတ္တောအနာဂန္တခန္ဓဝါဣဒ္ဓလောကံတတ်သေးဝပရိနိဗ္ဗာတိသောပုဂ္ဂလောထိတ္တောတဲ့အဲ့လိုမိတ်နေနားလည်တယ်မဟုတ်လားဟဲ့ဘာလဲမလဲလူရင်းကတော့တချို့ပုဂ္ဂိုလ်ဟာတဲ့အဲ့ဒီသီလသမာဓိပညာအကျင့်နေကျင့်နေအတွက်အကျင့်ပြည့်စုံသွားပြီးတော့တဲ့အောက်ကျိုးတွေပြတ်ကုန်တယ်တဲ့အောက်ကျိုး၅ချောင်းတစ်ခါလဲပြတ်သွားရောတဲ့ဘယ်ကျိုးတွေတော့ဟုတ်ပြီအောက်ကျုံကားကြောင့်ပဲကျိုးရယ်အေးအဲ့ဒီအောက်ကျုံကားပြကျိုးငါကြောင့်ပြတ်သွားတော့တဲ့အောက်ဘုံတွေမှာသူအချီမခံရတော့ဘူးတဲ့အထက်ဘုံရောက်သွားတယ်အထက်ဘုံရောက်သွားတော့ဘယ်ရောက်တယ်လဲဆိုတော့သုဒ္ဓဝါသဓမ္မဘုံရောက်တယ်သုဒ္ဓဝါသဆိုတာစင်ကြယ်သောပုဂ္ဂိုလ်သို့နေရာဘုံနဲ့စင်ကြယ်သောပုဂ္ဂိုလ်သို့နေရာကိုသုဒ္ဓဝါသအဲ့ဒီသုဒ္ဓဝါသဘုံကကာမရာဂနဲ့ပြာပါဒခေါ်တဲ့ဒေါသကိုပယ်လိုက်တဲ့ပုဂ္ဂိုလ်များအနာဂါမိမဲ့ညာရလို့အနာဂါမိမဲ့ညာကကာမရာဂနဲ့ပဋိကပြာပါဒကိုပယ်လိုက်တော့သူဟာအနာဂံမိမဲ့ရပြီးအနာဂံမိဖို့ပုဂ္ဂိုလ်ဖြစ်သွားအဲ့ဒါအနာဂံပုဂ္ဂိုလ်ခေါ်တယ်အဲ့ဒီအနာဂံပုဂ္ဂိုလ်များဒီဘဝမှာနောက်ဘဝဟိုယဟနာအဖြစ်မရောက်သေးရင်အနာဂံအဖြစ်နဲ့ပဲသုတ္တဝါဒဘုံမှာသွားဖြစ်တယ်တဲ့သူ့ကိုအောက်ကျိုးတွေကချီးမထားနိုင်တော့ဘူးတဲ့အောက်ကျိုးတွေအကုန်ဖြတ်လိုက်ပြီမချီးမထားနိုင်တော့အထက်ကျိုးဖြစ်တဲ့အဲ့အထက်ဘုံဖြစ်တဲ့သုဒ္ဓဝါဒဗြဟ္မဘုံရောက်သွားတယ်တဲ့အဲ့ဒီသုဒ္ဓဝါဒဗြဟ္မဘုံဆိုတာအနာဂံတို့ရဲ့ဘုံပဲအဲ့ဒီဘုံကသူတို့ဟာပြန်မဆင်းတော့ဘူးတဲ့အဲ့ဒီဘုံမှာပဲရှေ့ဆက်အထုတ်တဲ့အခါကျတော့အရဟတမေအရဟတဖို့ရာယဟနာဖြစ်ပြီးတော့အဲ့ဒီဘုံမှာပဲပြိဋ္ဌိနိဗ္ဗာန်ဆက်သွားတယ်ဒါကြောင့်မလို့သူတို့အနာဂာမိပုဂ္ဂိုလ်ပြန်မလာတော့တဲ့ပုဂ္ဂိုလ်လို့ခေါ်တယ်အနာဂါမိဆိုတာပြန်မလာတဲ့ပုဂ္ဂိုလ်ဘယ်ပြန်မလာတာလဲဆိုတော့ကာမဘုံကိုပြန်မလာတော့ဘူးအောက်ဘုံကိုပြန်မလာတော့ဘူးအထက်ဘုံမှာပဲသူထိုက်သလောက်နေတရားရှိမှပွားများအာထုယဟနာဖြစ်ပြီးတော့ပြိဋိဘာဆံမယ်အဲဒါကြောင့်တတ္ထပြိဋိဘာကြီးဟိုမှာပဲပြိဋိဘာဆံသွားတဲ့ပုဂ္ဂိုလ်တွေဆိုအဲ့ဒီပုဂ္ဂိုလ်မျိုးကိုတော့ထိတ္တပုဂ္ဂိုလ်တဲ့ထိတ္တပုဂ္ဂိုလ်ဆိုတော့အထက်ဘုံမှာတည်မြဲတည်မြဲနေတဲ့ပုဂ္ဂိုလ်ခိုင်ခိုင်မြဲမြဲယက်တည်နေတဲ့ပုဂ္ဂိုလ်အထက်ဘုံဆိုတော့အဲ့ဒီကဗြဟ္မာဘုံကိုသုတ္တဝါဒပုဂ္ဂိုလ်သူပြန်မလာတော့ဘူးအဲထိတ္တပုဂ္ဂိုလ်တဲ့ဘုံမှာခိုင်ခိုင်မြဲမြဲယက်တည်နေတဲ့ပုဂ္ဂိုလ်နာစတုဋ္ဌပုဂ္ဂိုလ်ကတော့ဘယ်သူတော့ပါရင်ကတပုဂ္ဂိုလ်သံသရာရဲ့ဟိုဘက်ကရောက်သွားတဲ့ပုဂ္ဂိုလ်သံသရာရဲ့ဟိုဘက်ကမှာပါရှိတော့ဒလရှိသလားဟမ်နိဗ္ဗာန်ဆိုတာပါတော့ဟဲ့ငြိမ်ဆင်းရဲငြိမ်နေတာမဟုတ်လားအစင်းရင်းနေတာဟိုဘကန်းရောက်သွားပြီဆိုတော့သူတန်လာတဲ့မျောအောင်မလားလွတ်သွားပြီ ဟုတ်ကဲ့လားလွတ်သွားပြီအဲ့ဒီပုဂ္ဂိုလ်ကိုပါရင်ကတပုဂ္ဂိုလ်တဲ့သူဟာကျိုးဆဲကြောင်းလို့ဖြတ်နိုင်လို့လွတ်သွားတာလားငါးကြောင်းပဲဖြတ်နိုင်လို့လွတ်တာလားအထက်ကျိုးငါးကြောင်းမှာသူကဖြတ်နိုင်တယ်ဒါကြောင့်မလို့အထက်ဘုံမှာလည်းအရှိမခံရတော့မခံရရပဲနဲ့သန္ဓရာကိုပဲရောက်သွားတယ်အဲဒါသန္ဓရာတဲ့နေရာသမျှတော့ဆင်းရဲမဟုတ်လားအဲသန္ဓရာဟိုဘက်ကရောက်သွားတော့အဲချမ်းသာဆင်းရဲငြိမ့်တယ်အဲတော့အထက်ဘုံနေခြီးထားတဲ့ကျိုးကတော့ရူပဘုံကိုတတ်မဲ့တဲ့လောဘအဲ့ဒါကရူပဘုံမှာခြီးတဲ့အရူပဘုံရူပဆိုတာရုပ်တွေရှိတဲ့ဘုံအရူပဆိုတာနာမ်နဲ့ရှိတဲ့ဘုံအရူပဘုံမှာရှိချွချီတဲ့ကျိုးတမက်တဲ့စိတ်အဲ့ဒါအရူပရာဂလောဘကိုပဲခွဲထားတာလောဘကိုသုံးမျိုးခွဲထားတယ်ကာမဘုံတမက်တဲ့လောဘကိုကာမရာဂရူပဘုံတမက်တဲ့လောဘကိုရူပရာဂအရူပဘုံတမက်တဲ့လောဘကိုအရူပရာဂအဲ့ဒါလိုခွဲထားတယ်။အဲ့ဒီရူမဘုံတက်မဲ့တဲ့လောဘရူမရာဂချို့အရူပရာဂဘုံတက်မဲ့တဲ့လောဘအရူပရာဂချို့သူတို့ကတော့ရူပဘုံအရူပဘုံမှာခြီးတာပေါ့သူတို့ကမပင်နိုင်သေးရင်တော့အထက်ဘုံတွေမှာဖြစ်အောင်ပဲပေါ့ရူပဘုံအရူပဘုံအဲ့ဒီရူမရာဂအရူပရာဂပယ်နိုင်ပြီဆိုတော့အဲ့ဒီဘုံတွေဖြစ်အောင်မှာဖြစ်တော့ပြီးတော့မာနလေရူပရာဂအရူပရာဂမာနမာနဆိုတာထောင်လွှားတက်ကြတယ်မောက်မှာထောင်လွှားတယ်ငါတကားလို့မောက်မှာထောင်လွှားတယ်မာနအဲ့ဒီကျိုးလဲအထက်ဘုံမှာခြီးတယ်တဲ့အောက်ဘုံကလွတ်သွားပြီမဲ့ဒီမာနရှိနေတဲ့ရင်အထက်ဘုံမှာခြီးခံရတာပဲတဲ့ဒါကြောင့်မြမဘဝမြမဘုံမှာမလွတ်ဘူးတဲ့အခုတော့ဒီပါရင်ကနခေါ်တဲ့နောက်ဆုံးစတုဒ္ဓပုဂ္ဂိုလ်ကတော့အဲ့ဒီမာနကျိုးလည်းဖြတ်လိုက်တယ်ရူပရာဂအရူပကျိုးလည်းဖြတ်လိုက်တယ်မာနကျိုးလည်းဖြတ်လိုက်တယ်တဲ့ပြီးတော့ဩဒိစ္စတဲ့ဩဒိစ္စဆိုတာစိတ်ပြန့်လွင့်တာပေါ့အခုယောဂီတို့ရှူရဲမှိုင်းနေအိမ်ပြန်ပြန်ရောက်မနေဘူးလားအဲ့ဒါဩဒိစ္စမဟုတ်ဘူးလားအဲအဲ့ဒီဩဒိစ္စကျိုးကလည်းပဲအထက်ဘုံမှာခြိရတဲ့ကျိုးပဲတဲ့အခုဒီပါရင်ကတပုဂ္ဂိုလ်ကတော့သူကတော့အထက်ဘုံမှာခြိရတဲ့ဩဒိစ္စကျိုးလည်းဖြတ်ပြီးစိတ်ပြောင်းလဲနေဆိုတော့သူကမပြောင်းလဲတော့ဘူးပေါ့ရှုလိုက်တာနဲ့အရှိကအယုံမစိုက်ခနဲ့တန်တန်းတီးနေတာပေါ့အဲဩဒိစ္စကျိုးလည်းသူဖြတ်တယ်တဲ့နောက်အဝိဇ္ဇာမသိမှုအမှန်တဘာဝမသိတဲ့ကျိုးအဲ့ဒီကျိုးလည်းဖြတ်တယ်တဲ့ဒီကျိုး၅ကြောင်းကအထက်ဘုံမှာခြိရတဲ့ကျိုးတွေတဲ့အခုပါရင်ကတပုဂ္ဂိုလ်ကဟိုဘက်ကရောက်တဲ့ပုဂ္ဂိုလ်ကတော့အထက်ဘုံမှာခြိရတဲ့ကျိုးတွေလည်းဖြတ်ပြလိုက်ပြီတဲ့ဖြတ်ပြလိုက်တော့သူ့အောက်ဘုံမှာလည်းအချိန်မခံရအထက်ဘုံမှာလည်းအချိန်မခံရတော့ဘယ်ရောက်သွားတော့ဟိုဘက်ရောက်သွားတာပေါ့ဟုတ်ကဲ့လားဟိုဘက်ရောက်တော့ချမ်းသာလားဆင်းရဲလားအဲ့ဒီပုဂ္ဂိုလ်ကိုပါရင်ကတပုဂ္ဂိုလ်ဟိုဘကံရောက်သွားတဲ့ပုဂ္ဂိုလ်တဲ့သန္တရာရဲ့ဟိုဘကံရောက်သွားတော့နိဗ္ဗာန်ပေါ့သူ့ကိုတိဏ္ဍလို့လည်းသုံးတယ်တိဏ္ဍဆိုတာလည်းပါရင်ကတနဲ့အတိပဲတူတူပဲတိဏ္ဍဆိုတာကူးပြီးတဲ့ပုဂ္ဂိုလ်သန္တရာရေရေကြောကြီးကိုအဲ့ဒါတခါလဲအကုန်လုံးကူးပြီးသွားပြီသူရေရေကြောတဲ့ပြန်မမျောတော့တိဏ္ဍပါရင်ကတလို့သုံးတာများတယ်ပုဂ္ဂိုလ်ပဲနှယောက်ပါပါလေအနုသောတဂါမိဆိုတာဘယ်လိုပုဂ္ဂိုလ်လဲပတိသောတဂါမိပြီးတော့တယောက်ကထိတတ္တပုဂ္ဂိုလ်အောက်ကျိုးလွတ်ရာဖြစ်တဲ့အထက်ဘုံမှာ ခိုင်ငိုင်မြဲမြဲတည်နေတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားနောက်တစ်ယောက်ကသူကတော့ဘယ်လိုပုဂ္ဂိုလ်တော့ဘုရားကံရောက်သွားတဲ့ပုဂ္ဂိုလ်ဒီတော့ယောဂီတို့ကတော့ဘယ်ပုဂ္ဂိုလ်လို့ပြောရဟုတ်ကဲ့လားသိကြသလားရေစံလှန်တဲ့ရတာမမို့လားဟုတ်ကဲ့လားဒီနေ့နေ့ရေစံလှန်တဲ့ဌာနဲ့ပဲရောက်သွားပြီအဟဲဟိုဘက်ကန်းရောက်တော့မှာပေါ့မဟုတ်လားအဲရောက်အောင်ကြိုးစားပေါ့ဟုတ်ကဲ့လားဒါကြောင့်ပုဂ္ဂိုလ်၄မျိုးထဲမှာအခုချိန်ယောဂီတို့ဟာပဋိသန္ဓဂါမိပုဂ္ဂိုလ်လို့ဆိုရတဲ့အခြေအနေမှာရှိနေတယ်အိမ်ပြန်သွားတဲ့အခါကျတော့လျှော့ပြီးတော့အနုသောတာပြာမဖြစ်စေနဲ့ပေါ့ဟုတ်လားအနုသောတာဂါမိမဖြစ်အောင်ရေသံမူသီလသမာဓိပညာသိက္ခာသုံးပါးဆိုတဲ့တက်ကြာကြာနာနာလျှော့ပြီးတော့ရေသံလှန်တဲ့ခြင်းအပြင်ပထမထိတတပုဂ္ဂိုလ်ဖြစ်ပြီးတော့ဒုတိယပါရင်ကတပုဂ္ဂိုလ်ဖြစ်နိုင်တဲ့သူတော်စင်များဖြစ်ကြပါစေ။